ကမ္ဘာတလောကိုဗစ် -19 ကြောင့်တည်ဆွမ်းရသူ 1.2 သန်းကျော်နေပြီဖြစ်ပြီးအခုဆိုက်ခံရသူက46သန်းခွဲကျော်ရှိနေပြီလို့ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းမှာဖော်ပြပါတယ်။ဥရောပတိုက်မှာတော့အခုဆိုက်ခံရသူ10သန်းကျော်ရှိနေပြီးကိုဗစ် -19 ဒုတိယအကျုပ်ဖြစ်ပွားမှုဒဏ်ခံနေရတာကြောင့် Belgium, Britain, ပြင်သစ်နဲ့ Germany နိုင်ငံတွေမှာတနိုင်ငံလုံးတိုက်တာနဲ့အသွာအလာကန့်သတ်မှုတွေချမှတ်ထားပါတယ်။ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကဒေါက်တာတက်ဒရစ်ဂေဘရီယယ်ဆက်ကလည်းသူဟာဒီယောဂါပို့အခုဆက်ခံရသူတူနဲ့ထိတွေ့မှုရှိခဲ့တဲ့အတွက်သူ့အသူကွာရန်တင်းလို့တရားခွဲနေကြောင်းတနင်္လာနေ့မှာကြေညာခဲ့ပါတယ်။တနင်္လာနေ့ဂျန်နဗာသတင်းစာရှင်းလင်းပွဲမှာတော့နိုင်ငံတချို့မှာဒီယောဂါဖြစ်ပွားမှုတိုးလာနေတာတွေ့ရပြီးဒီအချိန်ဟာအရေးယူဆောင်ရွက်ဖို့တရားရှင်တမျှအရေးပါတဲ့အချိန်ဖြစ်တဲ့အတွက်အချိန်မနှောင်းခင်အရေးယူလှုပ်ဆောင်ကြဖို့နိုင်ငံခေါင်းဆောင်တွေကို WHO အကြီးအကဲကသတိပေးလိုက်ပါတယ်
။ We saw thatWhile many countries have brought
COVID-19 ဖြစ်ပွားမှုကိုနိုင်ငံအများပြားမှာထိန်းချုပ်လာနိုင်တာကိုဒီသတင်းဖတ်ကုန်မှာတွေ့ခဲ့ရပေမဲ့ဥရောပနဲ့မြောက်အမေရိကကနိုင်ငံတချို့မှာကူးစက်မှုတွေထိုးတက်လာတဲ့အတွက်ဒီအချိန်မျိုးဟာသရေရှင်တမျှအရေးကြီးတာမို့အချိန်မနှောင်းခင်အရေးယူလှုပ်ဆောင်ကြဖို့နိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းခဲ့တာဖြစ်ပါတယ်